မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကနေမြန်မာအရက်သားအစိုးရကိုဖျောက်ချတဲ့အပေါ်အပြင်းအထန်ရှုတ်ချထားတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုကန့်ကွက်သူမရှိမဲမခွဲဘဲနဲ့လူ့အခွင့်အရေးကောင်စီကနေတညီတဲ့ဆုံးဖြတ်အတည်ပြုလိုက်ပါတယ်။အပြည့်အစုံကိုတော့ဆက်ပြီးနားဆင်နေမှာပဲရှင်။မြန်မာနိုင်ငံမှာအရေးပေါ်အခြေအနေကြီးညာပြီးတော့လွှတ်တော်ကိုပဲဖြတ်တာသမရဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်အစိုးရကောင်ဆောင်ပိုင်းတွေနိုင်ငံရေးသမားတွေသတင်းသမားတွေအရာဖက်လူမှုအဖွဲ့အစည်းအသီးသီးကလူပုဂ္ဂိုလ်တွေကိုမတရားဖမ်းဆီးထားတဲ့အပေါ်မှာလဲကုလလူ့အခွင့်အရေးကောင်စီကအပြင်းထန်ကန့်ကွက်ရှုံချထားပါတယ်46ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးမှာကဘာအရေးကလူ့အခွင့်အရေးအခြေအနေတွေကိုအလေးထားဆွေးနွေးနေကြတာမှာတော့မြန်မာပြည်အရေးကိစ္စကလည်းအဓိကဆွေးနွေးစရာအကြောင်းအရာတစ်ခုဖြစ်ခဲ့ပါတယ်အဆိုမူကြမ်းတင်သွင်းတဲ့ EU ဥရောပသမဂ္ဂရဲ့ကုလကိုယ်စားလှယ်ကမြန်မာလူ့အခွင့်အရေးအခြေအနေပေါ်အပြင်းထန်ဆုံးရှုံချတဲ့အကြောင်းအခုလိုတင်ပြခဲ့ပါတယ
် Before and after the military coup The EU condemns in the strongest terms the coup and stands with the people of Myanmar who are defending their democracy. We have witnessed a deeply disturbing death toll and reports of torture and forced disappearances. The Secretary General has underlined that killings
are an arbitrary arrest. The EU has been arresting 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 the ဆိုရင်ကြကောင်းအောင်လူတွေတက်ဖြတ်ခံရတာအချမ်းပဲနှိမ့်ဆက်ခံရတာတွေကိုလည်းတွေ့မြင်နေရပါတယ်ဆန္ဒပြသူတွေကိုကုလသက်ဖြတ်နေတာမစင်မချင်ဖမ်းဆီးထိန်းသိမ်းနေတာနဲ့နှိမ့်ဆက်ညှဉ်းပန်းနေတာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဆိုရင်ကြောင်းရှင်းရှင်းလင်းလင်းပြောဆိုထားပါတယ်ငြိမ်းချမ်းစွာဖြေရှားနိုင်ရေးအတွက်အပြည့်အစုံဆောင်တဲ့ဆွေးနွေးမှုတွေလုပ်ပြီးအမျိုးသားယဉ်ကျေးစီရေးလှုပ်ဆောင်ကြဖို့လဲကုလသမဂ္ဂလုံခြုံရေးကောင်စီကရောအာဆီယံအဖွဲ့ကပါတိုက်တွန်းတောင်းဆိုထားပါတယ်ပြည်ထောင်မှုတွေတိုးလှုပ်လာနေတဲ့မြန်မာစစ်ဖက်တပ်ဖွဲ့ကသူတို့လုပ်ရတဲ့အတွက်တာဝန်ခံမှုရှိစေရပါမယ်။အခြေခံလူ့အခွင့်အရေးအရလွတ်လပ်စွာဆန္ဒထုတ်ပေါ်တဲ့ပြည်သူတွေကိုအင်အားသုံးနေနေတာတွေရရပါမယ်။အရေးပေါ်အခြေအနေထုတ်ပြန်တာတွေရောစစ်အုပ်ချုပ်ရေးထုတ်ပြန်တာတွေကိုပါရပ်ပြီးအရသာအစိုးရကိုပြန်လည်အာဏာအနည်းရပါမယ်။ဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ပါဝင်ဖမ်းဆီးထားသူအလုံးကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုပါရစေ။
ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်ပြစ်ခတ်တပ်ဖြတ်နေတာသတင်းမီဒီယာတွေကိုပိတ်ဆို့ကန့်သတ်တာအင်တာနက်ဖြတ်တောက်တာစတဲ့လွတ်လပ်ခွင့်တွေထိပါတဲ့ကိစ္စတွေအပေါ်မှာလည်းအလွန်တရာစိုးရိမ်ကြောင်းဒီဆုံးဖြတ်ချက်မှာဖော်ပြပါရှိပါတယ်ဒီဆုံးဖြတ်ချက်မူကြမ်းကို EU ဥရောပသမဂ္ဂကအဆိုပြုတင်သွင်းခဲ့တာဖြစ်ပြီးတော့ဒီကနေ့လူ့အခွင့်အရေးကောင်စီအစည်းအဝေးမှာဒီဆုံးဖြတ်ချက်မူကြမ်းကိုကန့်ကွက်သူမရှိအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်မြန်မာဘက်ကနိုင်ငံခြားရေးဌာနအရာရှိသူကနေပြည်တော်ကနေအွန်လိုင်းကတဆင့်ဒီအစည်းအဝေးမှာဆွေးနွေးပါတယ်ဥရောပသမဂ္ဂကတင်ပြချက်တွေဟာအချက်အလက်ခိုင်လုံမှုမရှိသလိုမှန်ကန်မှုလည်းမရှိတဲ့တစ်ဖက်သက်တင်ပြချက်သာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်
Agreement The measure of the international community in response to the evolving event of 1st February in Myanmar should avoid increasing tensions and further complicating the situation The government is trying to maintain the political and social
February 1st ရက်နေ့ကဖြစ်ရကြောင်းပေါ်ပေါက်လာတဲ့အခြေအနေတွေပေါ်နိုင်ငံတကာကတုံ့ပြန်ပုံတွေကမြန်မာပြည်တွင်ရေးတင်းမာမှုတွေတိုးလာတာမျိုးမဖြစ်လာအောင်ရှောင်ရှားသင့်ပါတယ်အစိုးရကမြန်မာနိုင်ငံတွင်းနိုင်ငံရေးလူမှုရေးတည်ငြိမ်မှုရှိဖို့အကြမ်းဖက်နှိမ်နင်းမှုမဖြစ်အောင်အတက်နိုင်ဆုံးရှောင်ရှားပြီးဆန္ဒပြပွဲတွေကိုထိန်းဖို့ကြိုးစားနေတာပါ EU ရဲ့ပြောဆိုချက်တွေဟာမြန်မာနိုင်ငံရဲ့အမျိုးသားယဉ်ကျေးစရေးနိုင်ငံရေးနဲ့လူမှုတည်ငြိမ်အေးချမ်းရေးနဲ့မြန်မာပြည်သူပြည်သားတွေဖွံ့ဖြိုးတိုးတက်ရေးကြိုးပမ်းချက်တွေအပေါ်ကြီးမားတဲ့အဟန့်အတားဖြစ်စေတယ်လို့ထင်ပါတယ်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုကြားဝင်တာမျိုးထက်လေးစားတန်ဖိုးထားတာမျိုးဖြစ်တင်ပါတယ
်မြန်မာကိုယ်စားလှယ်ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့တည်ဆုံဖြတ်ချက်ဟာနိုင်ငံရေးပျော့ကပါပြီးတော့လွတ်လပ်မှုမျှတမှုမရှိဘဲမခိုင်လုံတဲ့အချက်လက်တွေကိုအခြေခံထားတယ်လို့ဆိုပါတယ်ဒါကြောင့်တည်ဆုံဖြတ်ချက်ကိုလက်မခံဘူးလို့လည်းညင်ဆိုသွားပါတယ်ဆုံးဖြတ်ချက်မူကြမ်းထဲမှာကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ IIMM ရဲ့အခမ်းကဏ္ဍကိုလည်းထည့်သွင်းထားပြီးတော့ ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံး ICJ နိုင်ငံတကာတရားရုံးအပါအဝင်နိုင်ငံတကာနဲ့ဒေသတွင်းတရားရုံးတွေနဲ့နီနီကကဆက်သွယ်ဆောင်ရွက်ဖို့ဆိုရာတွေလည်းထည့်သွင်းထားပါတယ်မြန်မာနိုင်ငံအရေးဟာစိုးရင်စရာကောင်းမယ်မလို့ပြည်တွင်းရေးကိစ္စဖြစ်တယ်လို့တရုတ်ကိုယ်စားလှယ်ကပြောပါတယ်ဒါပေမဲ့လည်းမဲခွဲဖို့ကိုမတိုက်တွန်းခဲ့သလိုတည်ဆုံဖြတ်ချက်မူကြမ်းကန့်ကွက်သလားမေးတဲ့အချိန်မှာလည်းမကန့်ခွက်ခဲ့ပါဘူးရုရှားနိုင်ငံကလည်းမြန်မာအရေးစိုးရင်ကြောင်းဖော်ပြပြီးတော့ကန့်ကွက်မယ်မပေးပါဘူးအာဆီယံနိုင်ငံတနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကတော့မြန်မာအရေးမှာညှိနှိုင်းဆွေးနွေးကြမယ်ဆိုရင်အသက်နိုင်ဆုံးကူညီသွားမယ်လို့တုံ့ပြန်ခဲ့တာဖြစ်ပါတယ်